ကမီရောတာရောတန်ရှင်တော်ဝိညာဉ်တော်၏နာမတော်များ၌အာမင်ဖျားသခင်သည်တင်တော်နေရှိပါစေ။ကျလာစွာသောညီကိုမောင်နှမပေါင်းတို့ဇူလိုင်လ၄ရက်နေ့2019ခုနှစ်ကြာပတိနေ့ဟာဖြင့်ပေါ်တူဂီကတန်တာအဲလိဇဘက်ရဲ့ပွဲနေ့ဖြစ်ပါတယ်။စင်အဲလိဇဘက်အော့ပေါ်တူဂီဖြစ်ပါတယ်။ဒီအတွက်ကြောင့်
အဲလိဇဘက်နာမည်ကိုယူထားတဲ့သူတွေအတွက်သရိယာဆုတောင်းပေးပါလို့တိုက်တွန်းလိုပါတယ်။ဒီဂျူလိုင်လ၄ရက်နေ့ဖတ်ကြားထောက်ရှုရမယ့်ကျမ်းချက်အနေနဲ့ကတော့တမန်တော်ကိုခန်းကြီးကိုးခန်းငယ်တိကနေ၈ဖြစ်တဲ့လက်ခြေသေးသူကိုပျောက်ကင်းစေတော်မူခြင်းအကြောင်းပဲဖြစ်ပါတယ်။အခုကျမ်းစာတော်ကိုတူတကွနားထောင်ကြည့်ကြရအောင်။ ကိုယ်တော်သည်လှေပေါ်သို့တက်တော်မူ၍ပင်လယ်ကိုဖြတ်ကူးသည်ဖြင့်မိမိမြို့သို့ရောက်တော်မူ၏။ထိုအခါလက်ခြေလက်သေး၍အိယာပေါ်မှလဲနေသောသူတစ်ယောက်ကိုကိုရောထံသို့တဲဆောင်လာကြ၏။သခင်ယေရှုသည်သူတို့၏ယုံကြည်ခြင်းကိုမြင်တော်မူလျှင်ခြေလက်သေးသောသူအားငါသာအာမငယ်နှင့်သင်၏ပြည့်တော်မှာ ခွင့်လို့ခြင်းခံရလိမ့်မည်ဟုမိတ်တော်မူ၏။ထိုအခါကျမ်းတာဆရာအချို့တို့ကဤသူသည်ဖျားသခင်ကိုထိခိုက်၍ပြောဆိုသည်ဟုမိမိတို့စိတ်၌ဆိုကြ၏။သခင်ယေရှုသည်သူတို့၏စိတ်ထဲမှထင်မြင်ယူဆကြကိုသိမြင်တော်မူ၍သင်တို့သည်အဘယ်ကြောင့်စိတ်ထဲ၌အဆိုးမြင်ကြသနည်း မည်သည့်စကားသည်ပြောရန်သာ၍လွယ်ကူသည်။သင်၏ပြည့်များခွင့်လို့ခြင်းခံရပြီဟုဆိုခြင်းတော်သို့မဟုတ်ထ၍လမ်းသွားလို့ဟုဆိုခြင်းတော်။တို့ရတွင်လူသားသည်လောကတွင်အပြည့်များကိုခွင့်လို့ပိုင်ခွင့်ရှိကြောင်းသင်တို့သိမြင်စေရမည်ဟုဆိုပြီးမှလက်နှင့်ခြေသေးသောသူအားထလော့သင်၏အိယာကိုယူ၍အိမ်သို့ပြန်လောဟု မိတ်တော်မူ၏။ထိုသူသည်လည်းထ၍မိမိအိမ်သို့ပြန်သွားလေ၏။လူစုဝေတို့သည်ထိုအချင်းရာကိုမြင်သောအခါထိတ်လန့်ကြ၍လူသားတို့အားဤသို့သောခွင့်အာဏာကိုပေးတော်မူသည့်ဖျားသခင်၏ဘုန်းကုံတော်ကိုချီးမွမ်းကြလေ၏။ဤသည်ကယေရှုသခင်မောင်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ ချလာစွာသောညီကိုမောင်နှမအပေါင်းတို့ပရမတ်ချက်အနေနဲ့ဝေမျှခြင်းနဲ့ထောက်ရှုချက်ကတော့ဂျူးလူမျိုးတွေရဲ့ခံယူချက်ယုံကြည်ချက်အယူဆအရာဆိုလို့ရှိရင်ဖြားနာတဲ့အခါမှာယောဂဝေဒနာတစ်ခုခုခံစားရတဲ့အခါမှာဒီယောဂဝေဒနာရဲ့အရင်မြင့်တီအပြစ်ကြောင့်လို့အဲ့ဒါလို့ခံယူယူဆတာ ယူဆကြပါတယ်ဂျူးတွေပေါ့လေ။သခင်ယေရှုကလည်းပဲသူ့ရဲ့တနာချင်းကိုဖော်ဆောင်လိုတာကတကြောင်ခုနပြောတဲ့ဂျူးလူမျိုးတွေရဲ့ယုံကြည်ချက်ကိုလည်းပဲအဲ့ဒီအနောက်ရှင်မဖြစ်မပေးလိုတာကတကြောင်ပေါ့လေ။အဲ့ဒီအကြောင်းတစ်ချက်ကြောင့်တစ်ချက်ခုနှစ်ချက်ပြဆိုလိုသခင်ယေရှုကသင့်ရဲ့အပြစ်ကိုခွင့်လွတ်လိုက်ပြီ။သင့်အိယာကိုယူပြီး အိမ်ပြန်လို့ဆိုပြီးတော့နောက်တမန်တော်ခန်းကြီးကိုခန်းငယ်ရှိမှာပြောထားတာတွေ့ရပါတယ်။ဂျူးလူမျိုးတွေရဲ့ယုံကြည်ချက်ဟာလည်းပဲတချို့တဝဲတော့မှန်ကန်မှုတော့ရှိပါတယ်။အပြစ်ကြောင့်ကျွန်တော်တို့ယောဂဝေဒနာဒုက္ခခက်ခဲခံရတယ်ဆိုတာလည်းပဲတပိုင်းတော့မှန်ပါတယ်။ဘာကိုမှန်ကန်တာကို ဘာဖြစ်လို့ပေါ့လေမကန်တယ်လို့ပြောရချင်လဲဆိုတော့ကကျွန်တော်တို့ရဲ့ယောဂဝေဒနာဒုက္ခတွေဟာအပြစ်လို့တာအပြစ်ရှိတာနဲ့လည်းပဲဆက်နွယ်မှုရှိတဲ့အပိုင်းလေးတွေရှိပါတယ်။ဒါပေမဲ့လည်းပဲယောဂဝေဒနာအားလုံးဟာဒုက္ခဝေဒနာတွေအားလုံးဟာအခက်အခဲတွေအားလုံးဟာအပြစ်တစ်ခုတည်းကြောင့် ဖြစ်တာတော့မဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့ကအဲ့ဒါလိုခံယူယူထားကြပါတယ်။ကျမ်းစာတနေရာမှာဘယ်လိုပြောထားသလဲဆိုတော့အသီးမသီးတော့အခက်ရှိသမျှတို့ကိုခုတ်ပြတော်မူ၍မိထဲချတော်မူမည်။အသီးသီးတော့ခက်တွေကိုလည်းပဲပိုပြီးသီးစေရန်အတွက်ရှင်းလင်းတုတ်တင်တော်မူသည်ဆိုတာကိုတွေ့ရပါတယ်။ ဆိုလိုတာကတော့အတီးတီးနေတော်လည်းပဲတုတ်တင်ရှင်းလင်းခြင်းကိုခံရတယ်ဆိုတာကပိုပြီးတဲ့နောက်သီးစေဖို့အတွက်ဖြစ်ပါတယ်။နော်ဒါကြောင့်မလို့ဒုက္ခခက်ခဲတွေဆိုတဲ့တုတ်တင်ရှင်းလင်းခြင်းဟာလည်းပဲအပြစ်ကြောင့်ရလို့တော့မဟုတ်ဘူး။တပိုင်းကပေါ့လေပိုပြီးတဲ့နောက်ပါရမီရင့်တန်လာအောင်အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့ ကျွန်တော်တို့တွေ့ရခြင်းပဲဖြစ်ပါတယ်။ကောင်းနေတော်လဲဒီထက်ပိုကောင်းအောင်ပါရမီတွေရှင့်နေတော်လဲပဲဒီထက်ပိုပြီးပါရမီတွေနဲ့ပြည့်ဝအောင်အကိုင်းတွေခြံခြင်းဆိုတဲ့ယောဂဝေဒနာဒုက္ခတွေကိုဖျားသခင်ကခံစေတာဖြစ်တာလဲတပိုင်းဖြစ်ပါတယ်ဆိုတာကိုတော့ကျွန်တော်တို့ ဒုက္ခတွေယောဂဝေဒနာခံထမ်းရတိုင်းအော်ပြည့်ရှိလို့ပါလို့အဲ့ဒါလို့လည်းပဲမယူဆသင့်ပါဘူးနော်ဒါပေမဲ့လို့ပိုပြီးတဲ့နောက်တေချာဖို့အတွက်ကတော့မိမိကိုယ်မှာမိမိကိုယ်ကိုမိမိပြန်လဲဆန်းစစ်ပြီးတဲ့နောက်ကြည့်ရမှာကမိမိမှာအပြည့်နဲ့ကင်းစင်တဲ့အနေအထားမှာရှိသလားဆိုတာတခုကတော့တေချာအောင်လုပ်အကယ်၍ပြည့်နဲ့ကင်းစင်တဲ့ တော်လေးပဲအပြစ်မရှိတော်လေးပဲယောဂဝေဒနာဒုက္ခခက်ခဲတွေခံနေရတယ်ဆိုလို့ရှိရင်တော့ကဒါဟာအပြစ်ကြောင့်တော့မဟုတ်ဘူးအပြစ်မရှိဘဲနဲ့ခံနေရခဲ့သည်ရှိတော့တစ်ဖက်တစ်ခါနဲ့ပြန်တွေးရမယ်ဘာလဲဆိုတော့ပို့ပြီးတဲ့နောက်ပါရမီရင့်ကျက်စေဖို့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်လည်းပဲပို့ပြီးတဲ့နောက်ပြည့်စုံလာစေဖို့ပို့ပြီးတဲ့နောက်သန့်ရှင်းလာစေဖို့ ပို့ပြီးတဲ့နောက်ဒီသခင်ယေရှုနဲ့နီးကလာနိုင်တဲ့အနေအထားဖြစ်ဖို့ကိုရိုရှင်ရဲ့ကားတယ်ကိုလည်းပဲဝေမျှခံထမ်းစေတယ်ဆိုတဲ့သဘောမျိုးနဲ့เนาะကျွန်တော်တို့မြင်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မိမိကိုယ်ကိုမိမိပဲအသိဆုံးဖြစ်ပါတယ်ငါအပြစ်မရှိအောင်ကျိုးနေတယ်ငါလောလောဆယ်လုံးဝအပြစ်မရှိဘူးအဘာဖြစ်တယ်เนาะမကြာခဏအဘာဖြစ်ကိုရမျှပင်တယ်အပြစ်မရှိဘူး သို့တော်လည်းပဲငါမှာတော့ဒုက္ခဝေဒနာယောဂဝေဒနာတွေခံစားနေရမယ်ဆိုလို့ရှိရင်တော့ကအပြစ်ကြောင့်မဟုတ်ဘူးပိုးပြီးတဲ့နောက်ပါရမီရင့်တန်လာအောင်ပိုတန့်ရှင်းလာအောင်ပိုးပြီးတဲ့နောက်သခင်ယေရှုနဲ့နီးလာအောင်အတွက်ကားတယ်ကိုဝေမျှခံထမ်းရတဲ့ဆိုပြတဲ့နောက်နော်ဒီခံထမ်းရတဲ့အရာတွေအားလုံးကိုစိတ်ရှည်စွာဖြင့်နော်ဆုတောင်းခြင်းနဲ့ခံထမ်းနိုင်ဖို့ပဲဖြစ်ပါတယ်လို့ဒုတိယတစ်ချက် ကုသမှုကိုခံယူရရှိနိုင်တယ်ဆိုတဲ့အကြောင်းဒီကျမ်းပိုက်ကလည်းပဲထောက်ပြထားတာကိုကျွန်တော်တို့တွေ့ရပါတယ်ဒီနေရာမှာလက်ချေသေးတဲ့သူရဲ့ယုံကြည်ခြင်းနဲ့နှိမ့်ချခြင်းကိုတွေ့ရတယ်လို့သူ့ကိုတည်ဆောင်လာတဲ့သူရဲ့မိတ်ဆွေတငယ်ချင်းတွေရဲ့ချစ်ခြင်းယုံကြည်ခြင်းနှိမ့်ချခြင်းနဲ့မျှော်လင့်ခြင်းတွေကိုလည်းပဲကျွန်တော်တို့တွေ့ရပါတယ်ကာယကံရှင် လက်ချေသေးတဲ့သူရဲ့ယုံကြည်ခြင်းဟာကြီးမားလာပါတယ်။သခင်ယေရှုသူ့ကိုကုသပေးမယ်။သခင်ယေရှုသူ့ကိုပျောက်ကင်းအောင်လုပ်ပေးနိုင်တယ်ဆိုတဲ့ယုံကြည်ခြင်းနဲ့နှိမ့်ချစွာဖြင့်သခင်ယေရှုစီကိုလာခြင်းနဲ့စိတ်နဲ့နော်ဒီမိမိရဲ့တငယ်ချင်းများတွေကိုဖွင့်ဟပြောဆိုတာလည်းဖြစ်မှာသေးချပါတယ်။ဆိုတော့သူကိုယ်တိုင်သခင်ယေရှုစီမတော်နိုင်တဲ့အတွက်ကြောင့် သူ့ရဲ့တငယ်ချင်းတွေရဲ့အကူအညီမှုတွေနဲ့ရောက်ရှိသွားပါတယ်။သူ့ရဲ့မိတ်ဆွေတွေသူ့ပေါ်မှာထားတဲ့ချစ်ခြင်းမေတ္တာရှိတယ်လို့သူ့ရဲ့မိတ်ဆွေတွေဟာလည်းပဲသခင်ယေရှုပေါ်မှာလည်းယုံကြည်ခြင်းရှိတယ်။မျှော်လင့်ခြင်းရှိတယ်။ဒီမိမိရဲ့တငယ်ချင်းကိုဒီတငယ်ချင်းတွေပေါ့လေနှိမ့်ချစွာဖြင့်သခင်ယေရှုစီကိုတည်ဆောင်သွားတာတွေ့ရပါတယ်။ဒါကြောင့်မလို့ ဒီတငယ်ချင်းတွေဒီလူတွေမှာရှစ်ကြတဲ့ကုညီချင်းတဲ့စိတ်ချစ်ချင်းမေတ္တာစိတ်ယုံကြည်တဲ့စိတ်မျော်လင့်တဲ့စိတ်နှိတ်ချတဲ့စိတ်စီလုံးချစ်ခင်တဲ့စိတ်တွေကြောင့်ဒါတွေအားလုံးကိုထိုးပေါက်မြင်တွေ့တဲ့သခင်ယေရှုဟာဒီလက်ချေတေးပြီးတဲ့နောက်လမ်းမသွားနိုင်တဲ့ပုဂ္ဂိုလ်ယောဂါတဲ့ကိုလက်ချေတွေပြန်ကောင်းစေပြီးတဲ့နောက် ထပ်ပြီးလမ်းလျှောက်ပြီးအိမ်ပြန်စီတယ်ဆိုတဲ့အံ့ဖွယ်ရကိုဒီကနေ့ကျမ်းစာမှာကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်ဒီနေရာမှာအားလုံးချုပ်ငုံပြီးတော့ပြောရမယ်ဆိုလို့ရှင်အံ့ဖွယ်ဟာတွေခံစားရရှိနိုင်မှုဆိုတာဟာဘာတွေလိုသလဲလို့ကြည့်လိုက်တဲ့အခါမှာကျွန်တော်တို့မှာချစ်ချင်းမေတ္တာအချင်းချင်းပေါ်မှာထားရှိတဲ့စီလုံးချင်းချစ်ချင်းမေတ္တာကြီးမားနေဖို့ တယောက်နဲ့တယောက်ကူညီဖေးမချင်းဆိုတဲ့เนาะမေတ္တာတရားကြီးမားဖို့လိုတယ်။ယုံကြည်ခြင်းရှိဖို့လိုတယ်။เนาะမျော်လင့်ခြင်းလည်းပဲရှိဖို့လိုတယ်။နှိတ်ချစွာဖြင့်သခင်ယေရှုစီကိုရောက်အောင်သွားခြင်းတဲ့စိတ်နဲ့ရောက်အောင်သွားနိုင်အောင်ကြိုးစားဖို့လည်းပဲလိုတယ်။ဆိုတော့ဒီနေရာတွေအားလုံးပြည့်ပြည့်စုံမယ်ဆိုလို့ရှင်ကျွန်တော်တို့မှာဖြစ်သမျှဒုက္ခခဲခဲတွေတွေ့ရသမျှယောဂဝေဒနာအားလုံးကို မတင်မှပဲနဲ့เนาะအံ့မွေရာဖြစ်နေတဲ့ပျောက်ကင်းသွားနိုင်တယ်ဆိုတာကိုတော့ဒီနေ့ကျမ်းစာတော်ကကျွန်တော်တို့ကိုခွန်အားပေးပါတယ်။ဒါကြောင့်ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ချစ်ချင်းမြတ်တရားဟာအရေးကြီးတဲ့ယုံကြည်ခြင်းမျှော်လင့်ခြင်းနှိတ်ချခြင်းတွေဟာအံ့မွေရာကိုဖြစ်ပေါ်စေသည့်အတွက်ကြောင့်ဒါတွေအားလုံးဟာကျွန်တော်တို့အရေးကြီးတဲ့အရာဖြစ်တယ်ဖြစ်သည့်အတွက်ကြောင့် လုဆောင်ကြိုးစားနိုင်အောင်လိုအပ်တဲ့ကျေးဇူးကိုဖျားသခင်ထံမှာဆက်လက်ပြန်နောက်ကျွန်တော်တို့ဆုတောင်းကြပါစို့လို့